ကချင်ပြည်နယ်မန်စီမြို့နယ်နဲ့တနင်္ဂနွေမြို့နယ်အတွင်းမှာဆိုရတက်မတော်နဲ့ကချင်လူလက်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မန်စီမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ပေးဆောင်ဒုက္ခသည်တွေမန်ဝင်းကြီးဒေသဖက်ကိုထွက်ပြေးနေရပါတယ်။အရင်ကရှိနေတဲ့စစ်ပေးဆောင်ဒုက္ခသည်တွေနေအိမ်မပြောင်းနိုင်သေးချိန်မှာနောက်ထပ်ဒုက္ခသည်တွေထွက်ပြေးနေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပို့ထားပါတယ်။
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ကချင်ဝစတဲ့လက်နက်ကိုင်ဖွဲ့တွေဟာတရုတ်ပြည်မှာငြိမ်းချမ်းရေးအတွက်တွစ်ဆုံခဲ့သလိုကျေအထူးတန်တမန်မစ္စတာဆွန်ကော့ရှန်ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွစ်ဆုံပြီးငြိမ်းချမ်းရေးအတွက်ညှိနှိုင်းဆွေးနွေးနေချိန်မှာကချင်ပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေပါတဲ့လက်တလောဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ်
哦大家呢那些困难嘛嘞蛮辛苦呢前几年这个经济呢那个跌了嘛那你要嘞你要呢东南亚当然我上来就去到外头去吧嘞现在都去吧嘞哎能蛮觉得蛮蛮微薄的那比如说我前两年啊给大家前两年嘛我呢十七八嘞在国内都要老师给十七八
ဒီကြဲအပတ်တွင်ကမဆီမျိုးနဲ့မဝင်းကြီးဒေတာဘက်မှာလေကြောင်းကပါတိုက်ခိုက်တာတွေရှိကြောင်းနဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေတွင်မှာထိခိုက်ဒဏ်ရာရတဲ့အခြေအနေကိုတော့အသေးစိတ်မသိရသေးကြောင်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။မဝင်းဒေတာကန်တူကတော့ဒီရက်ပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ဆောင်ဒုက္ခတွေတွေထပ်မံရောက်ရှိလာနေကြောင်းပြောပါတယ
်။မဝင်းကြီးမှာကျတော့ရွာမှာကျတော့မဖြစ်ပါဘူး။မဝင်းကြီးနေနေအကောင်ကရံဘက်မှာဖြစ်တာ။ဒီဟာနဲ့ကျတော့ဆယ်မိုင်လောက်ချင်းချင်းနဲ့အဲ့လိုခွာမဖြစ်ကြတယ်။ဒါမဲ့ဘုံတန်ဒီဝိနတိတန်ဒီတစ်ခါတည်းဘုံတောက်ပဲမှာလေအင်တာနက်ဘုံဒီပစ်ချတာဒီတန်ကြတော့ကြားပါတယ်။တောင်ပေါ်မှာရှိတဲ့လူတွေအားလုံးလည်းစဉ်းစားကြပြီ။ဒီဟာ၅ရွာ၆ရွာလောက်တော့ရှိပါတယ်။စီရင်ကြတော့တိကျတော့မရှိပါဘူး။ဘလုံးလုံးချက်စဉ်းစားတဲ့လူတွေကြတော့အဲကိုယ့်အမျိုးရှင်မှာကိုယ့်မိသားစုရှင်မှာစားနေကြတယ်
2013ခုနှစ်တိုက်ပွဲတွေစတင်ဖြစ်ပွားခဲ့တဲ့နောက်မန်ဝင်းကြီးရွာမှာစစ်ဆောင်စခန်း5ခုလောက်ဖွင့်လှစ်ထားပြီးစစ်ဆောင်ဒုက္ခသည်4000လောက်ခိုးလုံးနေပါတယ်။တနိုင်းမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကတော့တနိုင်းမြို့နယ်-10လောက်အကွာမှာဖြစ်ပွားနေပြီးတနိုင်းမြို့ပေါ်ကိုစစ်ဆောင်တွေထွက်ပြေးလာတာမရှိကြောင်းမြို့ကန်ကူညီကယ်ဆယ်ရေးဆောင်ရွက်နေသူတဦးကပြောပါတယ်။လောလောဆယ်မှာတော့ဇွန်လကဖြစ်ပွားတဲ့တိုက်ပွဲကြောင့်တနိုင်းမြို့ပေါ်မှာစစ်ဆောင်ဒုက္ခသည်800လောက်ရောက်ရှိနေသလိုရိခာအခက်ခဲနဲ့လည်းကြုံတွေ့နေရပါတယ်။တနိုင်းဒေသမှာတိုက်ပွဲတွေဆက်လက်ပြင်းထန်လာရင်တော့စစ်ကြောင်တွေထပ်မံရောက်ရှိလာနိုင်ကြောင်းလည်းသုံးသပ်ပါတယ
်။ရှိတဲ့တိုက်ပွဲဖြစ်လာတော့ဆက်ကူးကိုးကြတာပါ
။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတပ်မတော်ဘက်ကတရင်ထုတ်ပြန်လာတော့မရှိသေးပါဘူး။27ရာစုပင်လုံးတတိယအကြိမ်ကျင်းပဖို့ပြင်ဆင်နေချိန်မှာ KIO အဖွဲ့ကို NCA စာချုပ်မှာလက်မှတ်ရေးထိုးဖို့ဖိအားပေးတဲ့အနေနဲ့အခုလိုတက်မတော်ဘက်ကထိုးစစ်ဆင်တိုက်ခိုက်နေရလို့လေလာသူတချို့ကသုံးသပ်နေပါတယ်။ KIA ကချင်လက်နက်ကိုင်အဖွဲ့အပါဝင်တရုတ်မြန်မာနယ်စပ်အခြေစိုက်အဖွဲ့5ဖွဲ့ပါဝင်တဲ့ SPNCC ကနိုင်ငံရေးဆွေးနွေးရေးကော်မတီကအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးရမှာကော်မတီအနေနဲ့တစုတစည်းတည်းဆွေးနွေးမှာဖြစ်ကြောင်းတရင်ထုတ်ပြန်ထားပါတယ်။အစိုးရဘက်ကတော့ SPNCC အနေနဲ့ဆွေးနွေးဖို့ကိုညှင်းပယ်ထားပါတယ်
။ကိုမိုးစောတရင်ပေးပို့ထားတာဖြစ်ပါတယ်။